ဒီလိုမြန်မာနိုင်ငံကဧည့်ခီးသွားလုပ်ငန်းတွေပြန်လဲဥမော့လာတော့မလားဆိုတဲ့မျှော်လင့်ချက်တွေရှိနေပေမဲ့လက်တလုံးမှာတော့ပြည်ရင်းပြေးဆွဲနေတဲ့လေကြောင်းလိုင်းတွေရနာလိုဧည့်ခီးသွားလုပ်ငန်းတွေအတော်လေးအဆင်မပြေဖြစ်နေကြပါဗျ။လာမယ့်ဒီဇင်ဘာလ3ရက်နေ့မှာရနာတော့မယ်ရန်ကုန် Airway လေကြောင်းလိုင်းနဲ့ဧည့်ခီးသွားတွေအတွက်ချုပ်တင်ထုတ်လုပ်ထားပေးတဲ့လက်မှတ်တွေကိုတာဝန်ယူဖြည့်ဆင်းပေးတာမရှိလို့အတော်လေးအဆင်မပြေဖြစ်နေတယ်လို့လည်းဧည့်ခီးသွားကုမ္ပဏီတွေကပြောကြပါဗျ။ဒီအခြေအနေပြေဆုံးကိုတော့စုံစမ်းထားတဲ့မသိန်းတီတီကဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံခြားအိတ်ခီးသွားတွေအများဆုံးစီးနင်းကြတဲ့ရန်ကုန် Airway လေကြောင်းလိုင်းဟာဒီဇင်ဘာလ3ရက်နေ့မှာရန်နာတော့မယ်လို့လေကြောင်းပို့ဆောင်ရေးဌာနကရုတ်တရက်ကြေညာလိုက်တဲ့အတွက်ပုဂ္ဂလိကအိတ်ခီးသွားကုမ္ပဏီတွေအတော်ကလေးအခက်အခဲဖြစ်နေကြပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံခြားအိတ်ခီးသွားတွေအတွက်အနည်းဆုံး2လလောက်ကြိုတင်လုပ်ထားတဲ့ဒီလက်မှတ်တွေကိုအစားထိုးဖို့အတွက်စီစဉ်နေတာအဆင်မပြေဖြစ်နေတယ်လို့ပုဂ္ဂိုလ်အိတ်ခီးသွားလုပ်ငန်းလုပ်သူတူကပြောပါတယ်။
လောလောဆယ်တော့တာဝန်ယူဖြည့်ရှင်းပေးတယ်လို့တော့မရှိသေးဘူးဗျ။အခုရက်ပြီဆိုတာဒီတရက်နေပဲတရားသေးရယ်။ဆိုတော့တော်တော်ခက်ခဲတယ်။ဘယ်ပကံတို့ဘယ်မန်လေးတို့ကလည်းသူတို့စကေဂျူးတိုင်းမဲ့သွားနေရဆိုတော့သူတို့လင်းနေထပ်ဖြည့်ပြီးမပေးရမသေးကြဘူးဖြစ်နေ။ဤဆယ်တွေရဲ့သွားဖို့လာဖို့တော်တော်ခက်ခဲဖြစ်သွားတယ်။အဲ့တော့အဲ့ဒါတူဒီယူရိုကဧည့်သည်ရတော်တော်များများသူကအရာပကံကိုစီးကျင်ကြဘူးဆိုတာရှိတယ်လေ။အရာမန်လေးကလည်းနှစ်စီးရနဲ့ run နေရသူအဆင်မပြေဘူး။အဲ့တော့သူတို့ဘယ်လိုလုပ်ကြမလို့တော့မသိဘူး။ခုတိုးကုမ္ပဏီတော့တော်တော်ခေါင်းဆားနေရတဲ့အကိစ္စကို
။တခါရန်ကုန်အခြေစိုက်ပေါ်လေးနာမည်ကြီးတိုးကုမ္ပဏီတစ်ခုကလည်းဒီဇင်ဘာလ3ရက်နေ့နောက်ပိုင်းရန်ကုန် Airway နဲ့ကြိုတင်လုပ်ထားတဲ့လက်မှတ်တွေကိုအခုချိန်အထိတခြားလေကြောင်းလိုင်းတွေနဲ့ပြောင်းလဲဝယ်ယူနေတာအဆင်မပြေသေးဘူးလို့ပြောပါတယ်။
အရင် booking လုပ်ထားတဲ့ဟာတွေတော့ကျမတို့စီမှာတင်ထားတဲ့ဟာတွေတော့ကျမတို့တခြား airline တွေနဲ့ try ပြီးတင်နေတာပေါ့နော်ရတာတွေလည်းရမရတာတွေလည်းမရပါဘူးဘယ်လိုလုပ်ကြမလဲဆိုတော့လောလောဆယ်ကတော့ပြောထပ်ဘူးမှကျမတို့လည်းဒီမှာ airman လေးတို့ airbagan တို့အဲ့လိုမျိုးတော့တင်နေတာပဲမရသေးတာတွေလည်းရှိသေးတယ်
တကယ်တော့မြန်မာနိုင်ငံအတွင်းမှာပြေးဆွဲနေတဲ့ air bagan တခါ air mandalay လေကြောင်းတွေထက်ဆိုင်ရင်အခုဒီဇင်ဘာလ3ရက်နေ့မှာရန်နာတော့မယ်ဆိုရယ်ရန်ကုန် airway လေကြောင်းကနိုင်ငံခြား air ခီးသွားတွေပို့ပြီးတော့အစီးများတယ်လို့ bagan air ခီးသွားလုပ်ငန်းရှင်ကပြောပါတယ်
ဘာလို့လဲဆိုတော့ရန်ကုန် Airway ကစဖြစ်တယ်ရန်ကုန် Airway ကိုပဲကြိုက်ကြတယ်လေနောက်ပြီးတော့လည်းအနောက်နိုင်ငံတွေကလည်းရန်ကုန် Airway ပဲစီးကြတယ်ဆိုတော့ဒီ Airline ကတက်ပေါ့နော်နောက်နှစ်ကတော့ Air Bagan ပေါ့သုံးကတော့ Airman Airman လေးဆိုတော့လင်းရင်အသိမကောင်းဘူးနောက်ပြီးလင်းရင်နေရာနှမ်းနာပြစ်တယ်ဆိုတော့ဟိုအချိန်မမှန်တော့လူတွေကမစီးမစီးကြပဲဖြစ်တာဒါပေမဲ့ Airman လေးကလည်းအခုဒီနှစ်မှာဒီနှစ်စီးကိုမလေးရှားမှာပြင်ပြီးတော့ overhaul တာထားတယ်လို့လည်းပြောတယ်ဗျအဲ့တော့ Airman လေးကိုပဲပြန်ပြီး try ကြမလားဆိုတော့ Airman လေးကလင်းရင်နှစ်စီးပဲရှိတယ်အဲ့လိုဖြစ်နေအဲ့တော့ရန်ကုန်ရွေးရအခုရက်လိုက်ပြီဆိုတော့တော်တော်ကြီးတော့ဟိုတော့လာဖို့တော်တော်ခက်ခဲသွားတယ်က
မြန်မာနိုင်ငံမှာ2000ခုရှူဝါရောင်တော်လှန်ရေးနဲ့2008ခုနှစ်နာဂစ်မုန်တိုင်းဖြစ်ပြီးတဲ့နောက်ပိုင်းအခီးသွွားလုပ်ငန်းတွေဟာအတော်ကလေးကျဆင်းသွားတာပါဒါပေမဲ့အခု2010ရွေးကောက်ပွဲရဲ့ကြေညာအပြီးနောက်ပိုင်းနဲ့လူထုခေါင်းဆောင်တော်ဆန်းစုကြည်နေအိမ်ကလွတ်လာပြီးနောက်ပိုင်းတွေမှာအခီးသွွားတွေအနေနဲ့ပိုများလာတယ်လို့လုပ်ငန်းရှင်တွေကသုံးသပ်ပါတယ်မြန်မာပြည်ကိုဝင်ဖို့အတွက်အဖွဲ့လိုက်ဝင်လာကြတဲ့ Ed Visa တွေကတူးချင်းဝင်လာတဲ့တိုးဗီဇာထက်ပိုးပြီးအဆင်ပြေတာမို့နောက်ပိုင်းမှာလည်းအုပ်စုလိုက်မြန်မာနိုင်ငံထဲကိုဝင်လာတဲ့ပုံစံတွေနဲ့လည်းများပါတယ်အထူးသဖြင့်ဒီအုပ်စုလိုက်ဝင်ရောက်လာကြတဲ့နိုင်ငံခြားဧည့်ခီးသွားတွေထဲမှာမြန်မာနိုင်ငံရေးကိုအတော်ကလေးစိတ်ဝင်စားတာရှိတယ်လို့မိကြမြင်ကြတာတွေအများကြီးကြုံရတယ်လို့လည်းသူကဆက်ပြောပါတယ်
အဲတိုးတွေများလာတယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲပေါ့နော်တိုင်ကျင်လေးရတယ်တော့များလာတယ်ဗျအဲ့မှာတော်တော်ဝင်လည်းတော့ရာသီလည်းရာသီဖြစ်သွားတယ်အဲ့ဒီအချိန်မှလည်းလာကြတယ်လာတော့ဧည့်သည်တွေကလည်းကျွန်တော်ထင်ပါတယ်ဟိုတိုးတွေကလည်း FID မလာလို့လာလို့မရတော့တိုးတွေနဲ့လာကြတာပေါ့နော်နောက်မြန်မာပြည်ကလည်းအရန်စိတ်ဝင်စားရွေးကောက်ပွဲရောဒီနိုင်ငံရေးပြောင်းလဲမလားဆိုပြီးတော့လာကြတဲ့ဧည့်သည်တွေတော့များတယ်ဗျမေးတာပေါ့နော်ဟိုအဆင်ပြေလားနိုင်ငံရေးကဘယ်လိုဖြစ်မလဲတိုးတက်မယ်လို့ထင်သလားအဲ့လိုမျိုးရောက်ပွဲပြီးသွားရင်ပြောင်းလဲမလို့ထင်သလားဗာညာပေါ့အဲ့လိုမျိုးမေးတာလေးတွေတော့သူတို့တွေ့ရတယ်ဗျာနိုင်ငံသားတွေလေ
ဒါကတော့ပကံဧခီးသွားလုပ်ငန်းလုပ်သူတူပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကြာနေပါလောက်ခရဲကဧခီးသွားလုပ်ငန်းတွေအတော်ကလေးကျဆင်းခဲ့တာမို့ပကံမှာအခြေစိုက်ပြီးလုပ်ငန်းကြတဲ့ရိုးရာယွန့်ထဲလုပ်ငန်းတွေအပြင်တခြားဧခီးသွားတွေကိုမှီခိုးပြီးလုပ်ကြတဲ့စီးပွားရေးလုပ်ငန်းတွေအတော်ကလေးအဆင်မပြေဖြစ်နေကြရတာပါအခုပကံမှာဆိုရင်ယွန်းဆိုင်အကြီးတွေသာဖွင့်ထားနိုင်ပြီးတော့ယွန်းဆိုင်တွေရောင်းတဲ့ဆိုင်ငယ်ကလေးတွေဟာပိတ်ထားရတာကြာပြီလို့လေပကံကစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ရှင်